မေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာအလင်းမြန်စီစဉ်လိုက်ရတဲ့နိုင်20ကြာဂျနီဗာခီးစဉ်ကိုတနင်္လာနေ့ကအဆုံးသတ်လိုက်ပြီးအမေရိကန်ပြည်ထောင်စုနဲ့လုပ်ဖော်ကံပဲ့နိုင်ငံတွေဟာစီးကြနိုင်ငံအတွင်းမယမနာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေဆုံးတိုက်ရေးနဲ့ဆိုင်တဲ့အဆိုပြုချက်အများအပြားကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။အဆိုပြုချက်တွေကဘာတွေဖြစ်တယ်ဆိုတာကိုတော့ဝန်ကြီးကယ်ရီကပြောကြားခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ဝန်ကြီးကယ်ရီရဲ့ရည်ရွယ်ချက်ဟာတပိုင်းတစရရှိထားတဲ့ပြစ်ခတ်ရဆဲရေးပြန်လည်အသက်သွင်းဖို့နဲ့လွန်ခဲ့တဲ့17ရက်အတွင်းအလက်ပိုးမြို့မှာလူရပေါင်းများစွာတေဆုံးခဲ့ရတဲ့ကြည့်ဖြစ်ခဲ့ရတဲ့ရုရှားကကြောတော့နောက်ကံပေးထားတဲ့စီးရီးယားအစိုးရတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေအဆုံးသတ်ရေးလို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအရပ်သားတွေနဲ့သဘောထားပြော့ပြောင်းတဲ့အတိုက်ခံအင်အားစုတွေအတွက်လုံခြုံစိတ်ချရတဲ့နေမြေတတ်မှတ်နိုင်ရေးအတွက်စဉ်းစားလှုပ်ဆောင်နေကြတယ်လို့အမည်မဖော်လိုတဲ့အမေရိကန်အရာရှိကိုကိုးကားပြီးတော့သတင်းအေဂျင်စီတွေမှာဖော်ပြကြပါတယ်ဒီကိစ္စမှာရုရှားရဲ့ထောက်ခံမှုကအရေးပါတဲ့အခန်းကဏ္ဍမှာရှိပေမဲ့သမ္မတအစအစိုးရတပ်ဖွဲ့တွေအနေနဲ့တော်လိုင်းရေးသဘုံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံကအကြီးဆုံးမြို့ကိုတိုက်ခတ်ခြင်းမပြုရေးရုရှားအစိုးရကတောင်းဆိုပေးဖို့ဝန်ကြီးကယ်ရီရဲ့မြစ်တမ်းရပ်ခန့်ချက်ကိုအကြောင်းပြန်ကြားခြင်းမရှိခဲ့ပါဘူးအလက်ပိုမြို့နဲ့ဆိုင်တဲ့သဘောတူညီချက်ကိုလာမယ့်ရက်အနည်းငယ်တွင်ကျင်းပနိုင်လိမ့်မယ်လို့ဝန်ကြီးကယ်ရီကပြောပါတယ်